ပေါင်းများစွာမပြေမလည်ဖြစ်နေခဲ့တဲ့ရခိုင်ရေးဖြည့်ရှင်မှုဖြစ်နိုင်ခြေတွေကိုရခိုင်ကြံပေးကော်မရှင်ကဒီကနေ့အစည်းအဝေးခန်းစားတစ်စောင်ထုတ်ပြန်ပါတယ်။ကုလသမဂ္ဂတွင်ရမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်ပြီးမြန်မာနဲ့နိုင်ငံတကာအဖွဲ့တွေပါဝင်တဲ့ရခိုင်ရေးအကြံပေးကော်မရှင်ကမြန်မာအစိုးရဘက်ကဆောင်ရွက်တဲ့အချက်၁၂ချက်ကိုအကြံပြုထားပါတယ်။နိုင်ငံသားဖြစ်ခွင့်ဒေသတွင်းတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးအပါအဝင်အမုန်းစကားဖြန့်ဖြူးသူတွေကိုအရေးယူဖို့အကြံပြုချက်တွေအပါအဝင်ကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေပေါ်သဘောထားကိုရခိုင်မျိုးသားပါတီကဆွတ်တော်မှတ်ဦးဦးလှစောကိုမတ်တင်ကြီးထိုက်ကဆက်သွယ်နေမြန်တာမှာနိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးသူကအခုလိုစပြောပါတယ်
။ဒီလောလောဆယ်မှာတော့ခါလေဒါကျွန်တော်တို့ဘဘာကြီးမှာဒီနိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးတော့1980နှစ်ဥပဒေရှိပါတယ်နော်။အဲ့ဒီဥပဒေရဲ့အောက်မှာပဲကျွန်တော်တို့ဒါဥပဒေအရာတိတိကျကျဒီဥပဒေကိုဘယ်လိုမှကျွန်တော်ကျော်လို့မရဘူး။ဒီဥပဒေဆိုတာနိုင်ငံတော်ရှုတ်ချရတဲ့အိမ်ပိုင်းတစ်ခုဖြစ်တယ်ဒီဥပဒေမှာအားလိုက်ချက်ရှိကောင်းလည်းရှိမယ်ကျွန်တော်တို့ကတော့ဥပဒေပြပါဘူးလို့မသိဘူးဒါပေမဲ့လောလောဆယ်ကဒီဥပဒေကတကယ်အခိုင်အမာလောလောဆယ်ရှိနေဥပဒေတဲ့အဲ့တော့ဒီဥပဒေအောက်မှာပဲကျွန်တော်တို့ဒီနိုင်ငံသားဖြစ်မှုဆိုတာကိုသွားပါလိမ့်မယ်ဒါကတော့သူတို့အနေနဲ့ဒါအကြံပေးတာလည်းရှိပါလိမ့်မယ
်နောက်ဒီရဲတွေကိုသူကဒေသခံလူမျိုးအချို့အစားလိုက်ဖွဲ့စည်းသွားဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်ဆိုတော့လက်ရှိအနေအထားအရဆိုရင်တော့သူတို့တိုက်တွန်းချက်သူတို့ရဲ့ဟိုအစိုးပြုချက်ကအလုပ်ဖြစ်လာနိုင်ပါသလားဆရာ
ဒီကလူမျိုးတွေဆိုတာကကျွန်တော်ပြောလို့ပေါ့ဗျာဒီခိုင်မာရဲတွေဟာရခိုင်နဲ့ဖြစ်တဲ့နဲ့ရခိုင်မျိုးနဲ့စုတွေပေါ့လေကျွန်တော်ဖြစ်တဲ့နဲ့တကယ်လို့ဥမာတကယ်လို့ဒီထက်မှာပေါ့ဗျာလူမျိုးအနေနဲ့ဘန်ဂလီတွေပါမယ်ဆိုတော့အဲ့ဒီဘန်ဂလီတွေပါမယ်ဆိုတော့လေကျွန်တော်တို့ကံကောချက်မရှိဘူးဒါပေမဲ့အဲ့ဒီဘန်ဂလီကကျွန်တော်တို့ဒီကျွန်တော်တို့မြန်မာနိုင်ငံရဲ့ကျွန်တော်ကြီးစဲဥပဒေကိုလိုက်နာတဲ့နိုင်ငံသားဖြစ်တဲ့နော်ကျွန်တော်တို့ဒီကျွန်တော်ပြည်ထောင်စုမြန်မာနိုင်ငံပေါ်မှာသစ္စာရှိတဲ့တကယ်နိုင်ငံသားတွေတော့ဒီလူမျိုးမျိုးဆိုနိုင်ငံသားတွေကတော့ဒါဖြစ်တယ်ပါလေ
အမိုးစကားပွားတဲ့သူတွေကိုအရေးယူဖို့အစိုးရဘက်ကကြက်ကြက်မမလှုပ်ဖို့ပေါ့နော်ဒါကတော့ तू ကဒီဆိုလူမှုရေးပိုင်းမှာပြည်လဲစီဖို့အတွက်ဒါဟာလည်းအရေးပါတယ်ဆိုပြီးတော့တိုက်တွန်းသွားပါတယ်ဒီအမိုးစကားပွားသူတွေအရေးယူဖို့ဆိုတဲ့ကိစ္စရောဒီအစိုးရဘက်ကလိုက်လုပ်နိုင်မှာမလားသူတို့ရဲ့ recommendation ကရော
တူညီနိုင်မှာလားအဲ့ဒါကတော့လေကျွန်တော်တို့လုံးဝလက်ခံတယ်ကျွန်တော်လက်ခံတယ်ကျွန်တော်တို့ကဘလို့မှကိုကျွန်တော်ဒီအမုန်းစကားပြောတဲ့လူတွေကိုကျွန်တော်တို့ကတော့ဘယ်တော့မှလက်ခံနိုင်ကြတောင်းမရှိဘူးဒါကျွန်တော်တို့ဒေသရဲ့တည်ငြိမ်မှုကိုပြပြစေရဲ့เนาะကျွန်တော်တို့ဖွံ့ဖြိုးတိုးတက်ရေးကိုအများကြီးထိခိုက်တဲ့လူတွေပဲဒီကတနည်းစကားပြောလို့ရင်အမုန်းစကားပြောတဲ့လူတွေဟာတကယ်လက်မေးအေဂျင့်တွေပေါ့အေဂျင့်တွေတကယ် black hands တွေ agents of the black hand base အဲ့တော့ဒီလူတွေကိုပြပြတတ်တာဖော်ထုတ်ရမယ်ပြပြတတ်တာရေးရမယ်ဆိုတာလက်ရှိအုပ်ချုပ်ရေးရန်တွေကလက်ရှိအစိုးရရဲ့တာဝန်ပဲအဲ့ဒါကိုတော့ကျွန်တော်လက်ခံတယ်เนาะအဲ့တော့ဒီလူဟာအဲ့များဒါဥပဒေနဲ့ဘလို့မှကိုနိုင်ငံသားမဟုတ်ပြီဖြစ်သေးနိုင်ငံသားဟုတ်ပြီဖြစ်သေးမြင့်သည့်ဘာသာမြင့်သည့်လူမျိုးဖြစ်စေအဲ့လိုအမုန်းစကားပေါ်တယ်ဆိုတာဟာကျွန်တော်တို့ဒီပြည်ထောင်စုမြန်မာနိုင်ငံရဲ့ဒါကျွန်တော်တို့ဒီမိုကရေစီဖန်ဆင်းကိုဖျက်ဆီးတဲ့လူပဲအဲ့ဒါကိုတော့ပြက်ပြက်သားသားရေးရပါဒါတော့အစိုးရတာဝန်ပဲကျွန်တော်လက်ခံတယ
်ဒီနယ်တွင်းမှာပေါ့နော်ငင်းချမ်းစွာအတူရှင်တွဲနေထိုင်ရေးအပေါ်မှာအဖြေချဖို့ဆိုတာမှာကျွန်တော်တို့ဘလောက်လိုလားချက်ရှိပါလဲ
အဲ့ငင်းချမ်းစွာအတူရှင်တွဲနေထိုင်ရဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရခိုင်ပြည်သူတွေနဲ့ဟိုကရင်းနှီးဝါးလည်းနေခဲ့ကြတယ်ဒါပေမဲ့အခုလောလောဆယ်မှာဘာဖြစ်လဲဆိုတော့ကျွန်တော်တို့မှာစိုးရင်ကြောင်းရမှုတွေများနေတယ်နော်စိုးရင်ကြောင်းရမှုတွေများတယ်အကြောက်တရားတွေများတယ်နေတဲ့ခါကာလတခုမှာဒီငင်းငန်းစွာအတူရှင်တွေနဲ့နေထိုင်ရဲဆိုတဲ့စကားလုံးကိုတော့ကကျွန်တော်ဆက်တာဟို define လုပ်တဲ့အဓိပ္ပာယ်ဖွင့်တဲ့ခါမှာအမျိုးမျိုးနားလည်မှုတွေလွဲနေတာဖိုင်ရှိတယ်အဲ့တော့ငင်းငန်းစွာအတူရှင်တွေနေထိုင်ရဲဆိုတာဘလို့ဟာလဲဆိုတာကိုကျွန်တော်တို့အစိုးရအနေနဲ့ဆို၎င်းရခိုင်အဖွဲ့အစည်းတွေတော့လည်းကောင်းရဖက်ဖူးစင်းတော့လည်းကောင်းတခြား interview ပြုခဲ့တယ်ကောင်းဒါကလူထုသိအောင် awareness လုပ်ပြီးဖို့လူတယ်ဘာလို့ဆိုငင်းငဲဆိုတူရှင်လေးနေတိုင်းဆိုတာလည်းကြောက်တဲ့အတွက်ကြောင့်ဟာတူမနေနိုင်ဘူးပြောတဲ့လူတွေအများကြီးရဲ့အဲ့တော့အတူမနေနိုင်ဘူးပြောလို့ရှိရင်ရဖြစ်ကြမလား coach တောင်းတော့ဒီသက်ကြမလားဆိုတော့အဲ့လိုလည်းမဟုတ်ပြဘူးအဲ့တော့ငင်းငဲဆိုတူရှင်လေးနေတိုင်းဆိုတဲ့စကားလုံးကိုအများကြီးအောင် awareness လုပ်ပြီးဖို့ဆိုတာမှအင်မတန်ဒီကျွန်တော်တို့ဒီလောလောဆယ်ဆိုးအသိအနေနဲ့အင်မတန်အားနည်းနေလို့ကျွန်တော်မြင်တယ်တော့အဲ့တော့အရက်ဖက်လူပွဲစီတွေရောတခြားအနေနဲ့ moderate ဖြစ်တဲ့လူတွေရောနော်အဲ့ဒီဟာကိုတကယ် awareness ရှိအောင်အများကြီးလုပ်ပေးဖို့လိုတယ်အဲ့လိုမလုပ်ပေးဘူးဆိုလို့ရှိရင်အဲ့ဒီငင်းငဲဆိုအချင်းချင်းတင်းနေတိုင်းဆိုတဲ့စကားလုံးကိုကြီးကြီးကျယ်ကျယ်အဓိပ္ပာယ်မဖွင့်နိုင်ဘူးဆိုလို့ရှိရင်အဲ့ဒီကျွန်တော်ခုနကပြောတယ်ကျွန်တော်တို့ရှိကခြေပန်းကဆွေးနေခဲ့တဲ့ hate speech ပေါ့ဗျာအမုန်းတရားစကားတွေနဲ့အဲ့ဒါရောထွေးပြီးတော့ပြဿနာပိုကြီးထွားသွားတယ်အဲ့လိုမြင်ပါတယ်နောက်တစ်ခုကအဓိကကျွန်တော်ပြဿနာမြင်တာကအဲ့ဒီမွတ်စလင်ကွန်မြူနတီထဲကတကယ် stakeholder တွေဘယ်သူတွေလဲအဲ့ဒီလူတွေကဒါကိုဘာလို့တုံ့ပြန်လဲဆိုတာအရေးကြီးပါတယ်နော
်ရခိုင်မျိုးသားပါတီရွှတ်တော်အမတ်ဦးဦးလှစောကိုမှတ်တင်ကြီးထိုက်ကဆက်သွယ်နေမြန်ခဲ့တာဖြစ်ပါလိမ့်ရှင်